မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်တွေဘက်မှမနေ့တုန်းကရောဒီကနေ့မှပါတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်ဒဏ်ရာရမှုတွေလည်းရှိနေတယ်လို့ဒေသတွင်းစစ်ဆောင်ရေးအတွက်လည်းပို့ပြီးတော့တိုးလာနေတဲ့အကြောင်း VO မြန်မာပိုင်းသတင်းတောက်ကိုနိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ဆက်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်ဘက်မှဒီကနေ့နဲ့မနေ့တုန်းကမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခါကပြောပါတယ
်ဒီနေ့ဒီဖေဖော်ဝါရီလဒီ၁၀ရက်နေ့မှာဒီပလက်ဝါမျိုးနဲ့မင်းဆောင်တရာထိုက်မှရှိတဲ့ဒီလက်နက်ကြီးစခန်းမှာတော့ဒီ၅ရက်မြောက်နေ့အဖြစ်တိုက်ပွဲတွေကတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဆက်ပြီးတော့ဖြစ်နေတာပေါ့ကိုရင်နေမနေ့၁၂နှစ်နာရီ၄၀ကနေပြီးတော့မနေ့၃နှစ်နာရီလောက်ထိပေါ့နော်အဲ့ဒီမှာဂျက်လီရဲ့နှစ်စီးနဲ့နေပြီးတော့အပြင်းထန်လာပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်။မနေ့ကဒီသဒ္ဒထမြောင်းနေ့မှာလည်းပဲဒီတနေ့လုံးနေပေါ့ဟိုနှစ်ဖက်အကြမ်းလားထိုးစစ်တွေကတော့ရှိနေခဲ့တာပေါ့။မနေ့ကကျောက်တုံမြို့နယ်တင်းမရွာအနီးမှာလည်းပဲကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီမနေ့၁၇နာရီ၄၅မိနစ်ကနေနေ့လယ်၁၂နာရီ၅မိနစ်ထိပေါ့နော်အဲ့ဒီမှာတစ်ချိန်ဒီရဟရင်နဲ့လာပစ်တာပေါ့ရဟရင်နှစ်စီးနဲ့ဒီမြန်မာရေတပ်စစ်တပ်ဘုတ်နှစ်စီးပေါ့နော်အဲ့ဒီရေရင်နှစ်စီးပေါ်ကနေလက်နက်ကြီးပြစ်ကူတွေနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာလည်းရှိတယ်ကလရံမြေတွင်းထဲကနေပြီးတော့အဲ့ဒီရေတပ်သင်္ဘောတွေကိုကျွန်တော်တို့ဘက်ကလည်းပဲဒီရော့ကက်တွေနဲ့နေပြီးတော့တေဒီတမ်းပြစ်ခတ်မှုတွေတော့ရှိတယ်ဗျာနေရာကတော့ဒီမင်းမြမျိုးနယ်ဒလူချောင်းရွာအနီးမှာရှိတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမစစ်တပ်ဘက်ကနေအင်အားအလုံးရင်းနဲ့တာဝင်ရောက်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်ဆိုတော့အဲ့ဒီမှာရန်သူဘက်ကထိခိုက်ကြဆုံးမှုတွေတော့ရှိတယ်ဒီမှာကျွန်တော်တို့ဘက်ကလည်းတန်ရာရသူတချို့တော့ရှိတယ
်အနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွေရဘူမှုကြီးဝင်းစောဦးကတော့ပလက်ဝါနဲ့ကြောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောပါတယ
်တိုက်ပွဲကတော့ဆက်ဖြစ်နေတာပေါ့ဒီကဆက်ခါပေါ့နော်လာပြီးတော့မှဖြစ်နေတဲ့အကြောင်းမလို့ညပြီးတော့မှဖြစ်ခဲ့တာတော့ရှိနောက်ဆုံးဆိုတော့သူပြစ်ဖို့ပြချနေတော့ဖြစ်နေ
ဒီခိုင်းပြင်းနဲ့ကြောက်တော်မြို့နယ်အတွင်းဒီနေ့မနေ့ကလတန်မြစ်ဘက်ကနေပြစ်ခတ်မှုကြောင့်မြောက်တောင်ကျေးရွာကမျိုးသမီးတူအနီးနားရွာတွေဖြစ်တဲ့တောင်ပွေရွာတိတ်ကမွတ်စလင်ကလေးငယ်3ဦးဓာဖြူရွာကရွာသားတူစုစုပေါင်း5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်လှစိန်ကပြောပါတယ်
မနေ့လည်းနိုင်လာတော့ကျွန်တော်တို့ရောပေါ့လေးပြီးပြီကျွန်တော်တို့ဒီကလေးတွေနေသေးတယ်ကျောက်တော့တက်လာတယ်ဆက်လာပြီးတော့တည်တည်မြဲချီကကျွန်တော်တို့ရောပေါ့လေးပြီးပြီဆက်လာမနေ့စီမကြီးတော့ပြင်ဆင်လာတယ်ပြင်ဆင်လာပြီးတော့ကျွန်တော်တို့ရောထိပ်ပေါ့ဦးဒီစီဒီကြီးနဲ့အီစီဒီနဲ့ဆက်ကိုလေးပြီးတယ်ခလေးမတယောက်ဒီတရားဒိမပေါ့တိုင်းမာဒီလက်နက်ကြီးထိပ်ပြီးတော့စာကူရာဒီကလေးကလေးကဒီအိမ်အောင်မှာပြင်ကပေါ့ပြီးကြားလာတာတော့ကိုစီကိုဦးတော်တယ်ခင်ဗျာကျောက်တော့စီမခင်ဗျာရဲ့ဒီဘာကဒီလူနာကြတော့တရုတ်ပြည်ကြတယ်ဗျကြတော့ဒီအဖူကြီးတရားတော့သိမသိဘူးတော်မကြီးကလည်းခေါ်တယ်ကျွန်တော်တို့ရောင်းနေတော်ဝင်တပတ်တကယ်ဆင်းမတခုတ်ပြည်တယ်မူစလင်တို့ရောနေလေးပိုင်းကကျောက်တော့ဆင်းတော့တယ်တရုတ်ပြည်မှာအေးရလေးတော်မူဦးသူတိမှာပါမူစလင်လေးစူးပေါင်းဆိုရငွားရောင်းငွားရောင်းရတော့တရုတ်ရဲ့တရုတ်ဒီအီဒီမူစလင်မှာတို့ရောင်းဆဲတော်ပြည်ကြတယ်ပေါ့တော်ပြီးတော့ပြည်တယ်မကြလို့ဘလို့ပြည်ပြည်တယ်လို့တော့ကျွန်တော်လည်းမသိဘူ
းမြောက်ပောင်ရွာရဲ့တဖက်ကန်တောင်ပူရွာတစ်ထဲမှာဒီမဲ့ဘိုင်းကလက်နဲ့ကြီးကြရပောက်ကွဲတာမှာအသက်15နှစ်အောက်မူဆလင်ကလေး3ဦးထိခိုက်ဒဏ်ရာရသွားသလိုတအူးကတော့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်ဒေသခံတွေကတော့တိုက်ပွဲမရှိပဲတပ်မတော်ရေသားကပြစ်ခတ်နေတယ်လို့ပြောဆိုနေသလိုအနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွေရဘူမှုကြီးဝင်းစုံဦးကတော့ကလတန်မြစ်ကြောင်းတစ်လျှောက်တိုက်ပွဲဖြစ်နေတယ်လို့ပြောပါတယ
်အဲ့ကမှလည်းတိုက်ပွဲတော့ဖြစ်နေတာတော့ရှိတယ်ကျွန်တော်ကမှန်လားပြည်ဆိုတော့ကျွန်တော်ကြားမိပြီအဲ့ဒီကလရံမြကျောင်းတစ်လျှောက်မှာတိုက်ပွဲဖြစ်နေတာမှန်တယ်ဒါပဲပြောလို့ရ
တရပိုင်းတွင်ရတိတောင်မြို့နယ်ထဲမှာပြစ်ခတ်မှုတွေကြောင့်ရွာပေါင်း30ကရွာသားဥယျာဉ်2000ခန့်ဟာဘူတိတောင်မြို့နယ်တေကန်ခွတ်ဆုံရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ခွတ်ဆုံရွာလူမှုကူညီရေးဖွဲ့ဝင်မှတ်ခင်စိုးအေးကပြောပါတယ
်ဟာဆက်ဆက်နေရနေပါလေလက်နက်ကြီးတိတ်ဖို့တိုက်ကြလို့ဒီပြည်တော်နေဦးချောင်းကမင်းကလက်ကုန်တိုင်းအိုးဖောက်ရေရမ်းနေခုနကကြည့်ရတော့အစ်ကတော့ပြင်းခဲမင်းကထောင်ကျော်လောက်ရှိနေချင်းနေစင်းမရှိတဲ့တွေကရာထဲမှာနေတယ်စင်းမရှိတဲ့တွေကဖုန်ကြီးကမှနေတယ်စားတော့တွေကရာထဲကလူတွေကကိုရင်ပြရ
ရတိတောင်မြို့နယ်ဘက်မှာတီလဆန်းကစိုက်ပြီးတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲပြင်းထန်လာတာကြောင့်ခွတ်ဆုံရွာပြင်ရတိတောင်မြို့ပေါ်နဲ့စီဒီပြင်ကြေးရွာဘက်ကိုစစ်ရှောင်များပြားရောက်ရှိနေပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တနစ်တာတိုက်ပွဲဖြစ်စဉ်တွင်စစ်ရှောင်ဥယျာဉ်3600ကျော်တိုးပွားနေလာပြီးဖြစ်ပါတယ်ခင်ဗျာ